အိန္ဒိယနဲ့မြန်မာနိုင်ငံအကြားရေချောင်းဆက်ဆံရေးတိုးတက်ကောင်းမွန်ရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့အိန္ဒိယရေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးကာရမ်ဘီစင်ဟာမြန်မာနိုင်ငံကိုဖေဖော်ဝါရီ18ရက်ကနေ20ရက်နေ့အထိ၄ရက်ကြာတရားဝင်ခီးစဉ်ဖြစ်နေရောက်ရှိနေပါတယ်။အိန္ဒိယနဲ့မြန်မာအကြားရေချောင်းနယ်နိမိတ်925ကီလိုမီတာထိဆက်မှုရှိနေတာကြောင့်အရှေ့တောင်အာရှဒေသနဲ့ရေချောင်းအရာဆက်သွယ်ရေးမှာအိန္ဒိယအတွက်မြန်မာဟာအရေးပါတဲ့နိုင်ငံဖြစ်ပါတယ်။ဒါ့အပြင်အရှေ့အာရှကနိုင်ငံတွေနဲ့စီးပွားရေးအရာလက်တွဲဆောင်ရွက်ရေးမှာလည်းမြန်မာနိုင်ငံဟာအိန္ဒိယအတွက်ထွက်ပေါက်နိုင်ငံဖြစ်နေပါတယ်။ခီးစဉ်အတွင်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မြန်မာရေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးတင်အောင်ဆန်းတို့အပြင်တခြားအဆင့်မြင့်အစိုးရအရာရှိတွေနဲ့လည်းတွေ့ဆုံမယ့်အကြောင်းအိန္ဒိယရေတပ်ကသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယနဲ့မြန်မာရေတပ်ဝန်ထမ်းတွေအကြားပုံမှန်တွေ့ဆုံဆွေးနွေးတာရေချောင်းဆိုင်ရာကိစ္စရပ်တွေမှာပူးတွဲဆောင်ရွက်ရေးနဲ့စစ်ကမ်းတွေအပြန်အလှန်သွားရောက်လည်ပတ်ရေးတို့အတွက်လုပ်ငန်းအဖွဲ့အစည်းအဝေးတွေကျင်းပတာပူးတွဲကင်းလှည့်တာပူးတွဲစီရေးလေ့ကျင့်တာတင်းနှံ့နေပူးတွဲကျင်းပတာနဲ့ရေချောင်းနယ်နိမိတ်တိုင်းထွာရေးဆိုင်ရာကိစ္စရပ်တွေကိုပူးတွဲလှုပ်ဆောင်တာတွေပုံမှန်ကျင်းပလေရှိကြောင်းအိန္ဒိယရေတပ်အရာရှိပြောတာကိုကိုကပီအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြပါတယ်။အိန္ဒိယရေတပ်ဦးစီးချုပ်ကာရမ်ဘီစင်ဟာနေပြည်တော်မှာရှိတဲ့စစ်တင်နှံကြောင်းကိုသွားရောက်လည်ပတ်တာအပြင်ရန်ကုန်ကမြမရေတပ်တင်မောချင်းကိုလည်းသွားရောက်လည်ပတ်မယ်လို့ဆိုပါတယ်။ဒေတာရင်းလုံညုံရေးနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုပေါ်ဆောင်နေတဲ့အိန္ဒိယအစိုးရရဲ့မူဝါဒတွေနဲ့အညီအိန္ဒိယဟာစစ်တွေရေးနဲ့စီမံကိန်းကိုလည်းတည်ဆောက်နေပြီးအဲ့ဒီမှာအထူးစီးပွားရေးဆောင်တည်ဆောက်ဖို့လည်းရှိနေပါတယ်။